အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့မြန်မာအစိုးရပြည်ထောင်စုဝန်ကြီးဦးအောင်မင်းဟာမနေ့ကကိုလံဘီယာတက္ကသိုလ်မှာတာဝန်ရှိသူတွေနဲ့တီးခြားတွေ့ဆုံခဲ့သလိုကျောင်းသားတွေနဲ့လည်းမြန်မာနိုင်ငံအရေးကိစ္စမေးမြန်းဖြေကြားမှုတွေလုပ်ခဲ့ပါတယ်။မြန်မာကျောင်းသားတွေကသူတို့တန်တရားရှိနေတဲ့လက်ရှိအပြောင်းလဲကိစ္စတွေကိုပွင့်ပွင့်လင်းလင်းမေးမြန်းဆွေးနွေးသလိုဝန်ကြီးဦးအောင်မင်းကလည်းအခြေအနေတွေကိုပြန်လည်ရှင်းပြခဲ့ပါတယ်။ဒီကျောင်းနဲ့ပတ်သက်လို့တော့ကိုသားညုံဦးကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
ပြည်ထောင်စုဝန်ကြီးဦးအောင်မင်းဟာနယူးယောက်မြို့ကူလံဘီယာတက္ကသိုလ်မှာဒီပညာရေးဆိုင်ရာဌာနအသီးသီးကပေါ်မခရီနဲ့အရင်တွေ့ဆုံခဲ့ပြီးတော့ပညာရှင်တွေဘက်ကမြန်မာနိုင်ငံရဲ့အပြောင်းအလဲအတွက်ဒီပညာရေးဆိုင်ရာအကူအညီတွေပေးနိုင်မယ့်အခြေအနေတွေကိုမေးမြန်းဆွေးနွေးခဲ့ကြပါတယ်။ဒီနောက်မွန်းလွဲပိုင်းမှာတော့ဒီကူလံဘီယာတက္ကသိုလ်ပါဝင်အခြားဒီတက္ကသိုလ်ကျောင်းသားတွေမြန်မာရေးစိတ်ဝင်စားသူတွေနဲ့တွေ့ဆုံပြီးတော့မေးမြန်းချက်တွေကိုရှင်းလင်းဖြေကြားသွားတာပါ။မြန်မာနိုင်ငံတွင်းကလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့တန်တရားရှိမှုတွေကိုကျောင်းသားတွေဘက်ကပွင့်လင်းလင်းဆွေးနွေးပြီးတော့အကြံပြုမှုတွေလုပ်ခဲ့တယ်လို့ဆွေးနွေးပွဲကိုစီစဉ်တဲ့ဒီကိုလံဘီယာတက္ကသိုလ်မြန်မာကျောင်းသားများအဖွဲ့ကတွဲဘက်ဥက္ကဋ္ဌကိုကျော်စစ်နိုင်ကပြောပါတယ
်။ Red Rock Color မှာဖြစ်တဲ့အကြီးကြီးအောင်နေကြောင်းပေါ့နော်။ဒါတွေကဘာတွေကိုပြနေသေးလဲဆိုရင်ယုံကြည်မှုဟာသိရှိသေးဘူးပေါ့။မဖြစ်ထွန်းသေးဘူးဆိုတာကိုပြနေတဲ့အတွက်ဘယ်လိုများကျွန်တော်တို့ဒီရေးရှိမှာယုံကြည်မှုတည်ဆောက်နိုင်ဖို့အတွက်ကိုဘယ်လိုတောင်းဆောင်ရနိုင်ကြမလဲဆိုတာကိုအဓိကထားပြီးတော့လူတွေမေးကြတာကိုတွေ့ရပါပဲခင်ဗျာ
။ဝန်ကြီးဦးအောင်မင်းရဲ့ပြန်လည်ဖြေကြားချက်နဲ့ပတ်သက်လို့ရောအားရကြည်နေကြလား။
ဒီများသောအချက်ကတော့အားရကျနေပါလေ။ဘာလို့လဲဆိုတော့သူကတော့အပြုတ်သဘောဆောင်ပြီးတော့အားလုံးကိုကြောက်သွားတယ်ပေါ့။ဥမာတစ်ခုပြောရရင်ကျောင်းသားတယောက်ကမြင်တဲ့အခါမှာဒီ irreversible ပေါ့နော်ဂျပန်မှာဒေါ် facility ကဖြစ်နိုင်တယ်လို့ပြောပါတယ်။အဲ့တော့ဦးကြီးဦးအောင်မင်းအနေနဲ့ဘယ်လိုမျိုးအထားကို comment beam လဲလို့မြင်တဲ့အခါမှာသူအနေနဲ့သူကတော့ personally irreversible မဖြစ်နိုင်ဘူးလို့သူယုံကြည်တယ်ပေါ့
။ခုနပြောသလိုပေါ့ဂျပန်မှာဒေါ် facility ကမြန်မာနိုင်ငံကြီးကနောက်ကျောင်းပြန်လှည့်နိုင်တယ်ပြောတယ်။ဒါပေမဲ့ဦးအောင်မင်းကတော့မလှည့်နိုင်ပါဘူးလို့ပြောတဲ့အခါမှာသူကဘာများအထောက်အထားချက်လက်တွေနဲ့ခြံပြီးပြောပါလဲ
။အခုချိန်မှာစစ်ပွဲတွေအားလုံးညှက်နေပြီ။ကချင်တစ်ခုပဲသူပြန်တော့တယ်လို့သူပြောပါတယ်ခင်ဗျာအဲ့ဒီမှာမှဒီကချင်ဆိုရင်လည်းမကြခင်မှာအခုသူကမှဒီလိုပြန်တော့မယ်ပြန်ပြီးလို့ရှိရင်လည်းသူတို့ဆွေးနွေးပွဲကိုဆောင်ရွက်တော့မှဖြစ်ပြီးတော့သူအနေနဲ့တရားရဂိုင်းလုံးပေါ့နော်ကချင်နဲ့လည်းငင်းချင်းရဖို့သူယုံကြည်တယ်ဆိုရင်အကြောင်းလည်းသူကပြောတော့ဒီ peace making လုပ်နိုင်တဲ့အတွက်ဒါ irreversible ဖြစ်နိုင်မှုဆိုတဲ့ပုံမျိုးသူထောက်ပြီးပြောသွားပါတယ်ခင်ဗျာ
အခုလိုမျိုးဒီကိုလံဘီယာလိုတက္ကသိုလ်ကြီးမှာမြန်မာနိုင်ငံအစိုးရဝန်ကြီးတယောက်အနေနဲ့လာပြီးတော့အခုလိုမြန်မာနိုင်ငံခြေတွေကိုရှင်းပြတယ်ကိုကျော်စစ်နိုင်ဘယ်လိုမြင်ပါလဲဘယ်လိုယူဆလဲခင်ဗျာဒီပွဲကို
ဟုတ်ကဲ့ကျွန်တော်ကတော့ဥယျာဉ်ကျောင်းဒီလိုမျိုးပွဲဖြစ်တာဟုတ်ကျွန်တော်တို့ကတော့ဝမ်းသာပါတယ်ဘာလို့လဲဆိုတော့အခုကျွန်တော်တို့ဒီမှာဆိုရင်လေကိုလံဘီယာမြန်မာကျောင်းသားများအဖွဲ့မြန်မာ Association of Colombia MAC MAC ပေါ့နော်ဆိုပြီးကျွန်တော်အခုဒီမှာတည်ထောင်ခဲ့ပါတယ်ဒါဆိုရင်လေဒါ Ivy League ကျောင်းတွေမှာပထမအဆုံးသောမြန်မာအဖွဲ့အစည်းတစ်ခုဖြစ်ပါတယ်ကျွန်တော်ထောင်ရဲ့ရည်ရွယ်ချက်ကတော့ဗမာပြည်အခုလိုတိုးတက်လာတဲ့ကာလကျောင်းလေးစီကာလအတော်အတွင်းမှာဗမာပြည်တွင်းမှာရှိတဲ့ဒီ Development Growth ကိုနဲ့ပတ်သက်ပြီးတော့ပေါ့နော်ကျောင်းလေးနေတဲ့ဖြစ်စဉ်တွေအားလုံးနဲ့ပတ်သက်ပြီးဆွေးနွေးလို့ရအောင်ဒီလိုမျိုးဒီလို panel discussion တွေဖြစ်အောင်ကျွန်တော်တို့ကလမ်းဖွင့်ပေးခြင်းနဲ့ရည်ရွယ်ချက်တွေကိုကျွန်တော်တို့ကတည်ထောင်ခဲ့တာပါဆွေးနွေးပွဲတွေများများဖြစ်လေအစိုးရဘက်မှာလည်းပို့ပြီးဒီဘက်ကဘာတွေရှိလဲဆိုတာကိုသူတို့အနေနဲ့သိယူနိုင်တယ်လို့ကျွန်တော်တို့ဘက်ကလည်းသူတို့ရဲ့ဒီဘက်မှာဘာတွေသူတို့ဆောင်ရွက်နေလဲဆိုတာကိုသိယူနိုင်ပါတယ်အခုလို mutual benefit ရရှိဖို့အတွက်ဒီလိုမျိုးလေးရှိရအတွက်ကျွန်တော်အများကြီးဝမ်းသာပါတယ
်အခုလို့ဒီမြန်မာအစိုးရတာဝန်ရှိသူတူအနေနဲ့ကိုလံဘီယာတက္ကသိုလ်လိုမျိုးနာမည်ကျော်တက္ကသိုလ်တစ်ခုမှာလာရောက်ဆွေးနွေးပြောဆိုခွင့်ရတဲ့အတွက်မြန်မာနိုင်ငံအတွက်လည်းအကျိုးဖြစ်စီတယ်လို့အစိုးရကိုယ်စားလှယ်အဖွဲ့နဲ့အတူပါလာတဲ့မြန်မာညီညွတ်ရေးစင်တာကဦးလှမောင်ရွှေကပြောပါတယ်
ကိုလံဘီယာတက္ကသိုလ်နဲ့ကျွန်တော် working lunch မှာဌာနခုနှစ်ခုလောက်ဒါဒီကျွန်တော်တို့ဌာန head တွေเนาะအဲ့ရနေပြီးတော့ဒီဟိုပေါ်လာဒီစတွေလာတဲ့အခြေခံဒီ faculty တွေသူတို့ပါတယ်နော်အဲ့မှာတော့ပညာရေးနဲ့ပါတယ်ကျန်းမာရေးပါတယ်နောက်ပြီးတော့ကျွန်တော်တို့စိတ်ကြိုးရေးပါတယ်နောက်တော့ peace ပတ်သက်တာတော့အဓိကပါပါတယ်ဒီပြုရင်တော့လဲတဲ့ကာလာအတွင်းမှာဒီဒီမှာဆိုရလို့ဒီတချို့ဒီ United States ကိုလာတယ်ကျွန်တော်တို့ဒီလိုတွေ့ဆုံပွဲတွေလုပ်တယ်ဒါပေမဲ့ကိုလံဘီယာတက္ကသိုလ်လိုမျိုးနာမည်ကျော်တက္ကသိုလ်ကြီးတစ်ခုမှဒီလိုမျိုးဒီကြောခွင့်ရရဆိုတဲ့ဟာတော့မြန်မာအစိုးရတော်တော်များကြည့်တော့ပို့ပြီးတော့ဒါအကျိုးရှိတယ်လို့ကျွန်တော်အနေနဲ့လည်းယုံကြည်တယ်နောက်တစ်ခုကတော့ကိုလံဘီယာတက္ကသိုလ်ရောခြားတက္ကသိုလ်မှာတက်နေတယ်မြန်မာကျောင်းသားတွေတက်တက်ကြွကြွနဲ့ဒီကျူးရင်ကြောင်းလဲမှုမှာသူတို့ထင်မြင်ချက်တွေသူတို့ပါဝင်နိုင်မဲ့ခံစားမှတ်တွေမေးတာတော့လည်းတကယ်ဝမ်းသာစရာတွေ့ရတယ်
ပြည်တော်စုဝန်ကြီးဦးအောင်မင်းဟာအမေရိကန်နယူးယောက်ဆန်ချိန်တရင်းလာနေညာဘက်မှာတော့ဒီ ICG နိုင်ငံတကာပြည်ပခလိလာရေးအဖွဲ့ကနေပြီးတော့မြန်မာသမ္မတဦးသိန်းစိန်ကိုပေးရတဲ့ဆုကိုကိုစားလက်ခံရယူမှာဖြစ်ပါတယ်။ကိုရိုင်းမတက်ရောက်နိုင်တဲ့သမ္မတဦးသိန်းစိန်ကတော့ဒီပွဲမှာဗီဒီယိုကတဆင့်ဆုရရှိမှုအပေါ်မှာကျေးဇူးတင်စကားပြောဆိုမှာဖြစ်ပါတယ်ခင်ဗျာ။